Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်မတ်လ18ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်နာဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများသတင်းအောင်ပါဒီကနေ့တနင်္ဂနွေညနေပိုင်းအတွက်ထိတ်တန့်ရောက်တဲ့သတင်းတွေမှာတော့နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့တောက်ကြနေ့ကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်သေဆုံးသူတွေရဲ့ရုပ်လောင်းတွေကိုမိသားစုတွေစီကိုအ мян ဆုံးပြန်လည်ပေးရသွားဖို့နယူးဇီလန်ရဲတပ်ဖွဲ့ကစီစဉ်နေပါတယ်ဒီကနေ့တနင်္ဂနွေနေ့မှာပါကစ္စတန်နိုင်ငံခက်တာမြို့ကိုပြေးဆွဲနေတဲ့ယထာတစည်းပေါ်မှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီလိုဒေတာတွင်နဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွာညူရီ
။ကောင်းပါပြီရှင်။အဲဒီလိုနိုင်ငံတကာသတင်းတွေအပြီးဒီနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဒီသတင်းပတ်တွင်ရခိုင်လက်နက်ကိုင်တပ် AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကြောင့်မြောက်ဦးမြို့နယ်ထဲကရှေးဟောင်းစီရီပတူးတွေထဲထိလက်နက်ကြီးကြီးတွေကြားရောက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့
အမြအုံးမှနေပြီးတော့ဒီဖျားပထုစေတီတွေကအစာပြည်သူတွေကအစာလုံးဝဖျားပထုတွေရှိအောင်အမွေနှစ်တွေကိုဒီလိုမျိုးလက်နက်ကြီးတွေနဲ့တိုက်ခတ်တာတော့လုံးဝမဖြစ်တဲ့အရာတွေပါရှင်။ဒါကြောင့်မလို့လက်နက်ကန်ချင်းချင်းဖြစ်ကြတဲ့
ရခိုင်လွှတ်တော်ကိုယ်စားလှယ် .2 မေရဲ့သဘောထားမှတ်ချက်နဲ့အတူနားဆင်နိုင်ပါတယ်။အဲဒီနောက်နိုင်ငံတကာသတင်းလွှာတွေမှာတော့ယီမန်နိုင်ငံတွင်းဖြစ်နေတဲ့စစ်ပွဲတွေကြောင့်အမေရိကန်ကစစ်ရေးအထောက်ပံ့တွေဖြတ်ဖို့အထက်လွှတ်တော်ရဲ့မဲခွဲဆုံးဖြတ်ခဲ့တာအတွက်ယီမန်ပြည်သူတွေအငတ်ဘေးကြရောက်နိုင်သလားဆိုတဲ့အခြေအနေကမ္ဘာသမုဒ္ဒရာရေပြင်ကိုကာကွယ်ထိန်းသိမ်းရေး6ကျေမြောက်ထိပ်သီးစီဝေဝဲနဲ့အတူတခါနှလုံးခွဲစိတ်မှုအတွက်လေ့ကျင့်လာနိုင်တော့မဲ့ 3D ရုပ်လုံးကြွနှလုံးတွေကိုဖန်တီးနိုင်ပြီဆိုတော့ကျမရေးဆိုင်ရာသတင်းလွှာကိုလည်းနားဆင်ရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစေအောင်နဲ့ကိုရန်နိုင်တို့ကပြောပြပေးပါမယ်ရှင
်နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့တောက်ကြံတွေကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်သေဆုံးသူတွေရဲ့ရုပ်အလောင်းတွေကအနည်းဆုံးတစ်လောင်းကိုဒီကနေ့တနင်္ဂနွေညပိုင်းမှာမိသားစုတွေစီပြန်လည်ပေးရသွားမယ်လို့နယူးဇီလန်ရဲကော်မရှင်နာမင်းကြီးမိုက်ဘွတ်ကပြောပါတယ်။သေဆုံးသူရုပ်လောင်းတွေကိုအ мян ဆုံးစစ်ဆေးပြီးမိသားစုတွေစီအ мян ဆုံးပြန်လည်ပေးရနိုင်ဖို့ကြိုးစားနေကြောင်းတေမှုတေကင်းစုံစမ်းရေးအရာရှိချုပ်ဒေဘရာမာရှယ်ကပြောပါတယ်။ရုပ်လောင်းတွေကိုမိသားစုတွေစီမှားယွင်းပေးတာမျိုးမဖြစ်အောင်ကြိုးစားနေကြောင်းကိုလည်းဒေဘရာမာရှယ်ကပြောသွားပါတယ်။အစ္စလာမ်ထုံးတမ်းအရာသေဆုံးသူရုပ်လောင်းကို24နာရီအတွင်းတကြိုတာဖြစ်ပါတယ်။ဒီအတွက်ရုပ်လောင်းတွေကိုဘယ်သူဘယ်ဝါဆိုတာကိုဖော်ထုတ်နိုင်ဖို့ရင်ခွဲစစ်ဆေးချိန်ကြာမြင့်နိုင်တဲ့အပေါ်နားလည်ပေးဖို့ကိုဒေတာတွင်မွတ်စလင်အဖွဲ့အစည်းခေါင်းဆောင်တွေနဲ့တွေ့ဆုံပြောဆိုထားကြောင်းကိုလည်းလက်ထောက်ရဲကော်မရှင်နာမင်းကြီးဝဲလီဟော်မာဟာကတနင်္ဂနွေနေ့ကပြောပါတယ်။တိဆုံးသူတွေရဲ့ရုပ်လောင်းတွေအားလုံးကိုဗုဒ္ဓဟူးနေ့နောက်ဆုံးထားပြီးမိသားစုတွေစီပြန်ပေးနိုင်လိမ့်မယ်လို့နယူးဇီလန်အစိုးရကမျှော်လင့်ထားတာပါအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့သူအဓိကတရားခံကိုတော့ခရစ်ချက်တရားရုံးမှာမနေ့တစနေနေ့ကဇုံယုံထုတ်ခဲ့ပါတယ်လူပြူအမျိုးသားရေးဝါဒီအဖြစ်သူ့ကိုယ်သူကြီးညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brandon Tarrant ကိုလက်နက်ကင်အဆောင်2ယောက်ကခြံရံပြီးယုံထုတ်ခဲ့တဲ့တရားခွင်မှာတော့တရားသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့ပါတယ်သူ့ကိုဧပြီလ5ရက်နေ့မှာနောက်တစ်ချိန်တရားယုံထုတ်မှာဖြစ်ပါတယ်ပူပေါင်းကြံစီသူတွေအဖြစ်မတင်ကားသူ2ယောက်ကိုလည်းဖမ်းဆီးထားပြီးပတ်သက်မှုရှိမရှိနဲ့ပတ်သက်မှုအတိုင်းအတာတွေကိုသိနိုင်မှုရဲတွေကစုံစမ်းစစ်ဆေးနေပါတယ်
နယူးဇီလန်နိုင်ငံ Christchurch မြို့မှာပြီးခဲ့တဲ့တောက်ချာနေ့ကမွတ်စလင်ဗလီနှစ်ခုတိုက်ခိုက်ခံရမှုအတွင်းသေဆုံးသူတွေထဲမှာပါကစ္စတန်နိုင်ငံသားအနည်းဆုံး9ဦးပါဝင်တယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမမုတ်ကိုရာရှိကအထူးပြုပြောဆိုလိုက်ပါတယ်ဒီတိုက်ခိုက်မှုအတွင်းသေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနည်းရကြောင်းနဲ့သူတို့ကိုအားပေးကူညီဖို့အစဉ်နဲ့ရှိကြောင်းလဲပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြလိုက်ပါတယ်တနသမားကိုပြန်လည်တိုက်ခိုက်ဖမ်းဆီးနိုင်ဖို့ကြိုးစားခဲ့တဲ့သေဆုံးသူတဦးဖြစ်တဲ့ပါကစ္စတန်နိုင်ငံသားနိုင်အင်ရှာရဲ့အတွက်ဂုဏ်ယူပြီးတော့သူ့ကိုနိုင်ငံရဲ့ဂုဏ်ပြုဆုချီးမြှင့်သွားမယ်လို့လည်းဝန်ကြီးချုပ်ခန်းကပြောပါတယ်။နိုင်ငံတနက်နဲ့ပြစ်ခံပြီးတဲ့နောက်ရုရှားကတနသမားကိုပြန်ရင်ဆိုင်ဖို့ကြိုးစားခဲ့တာပါ။သူကိုယ်တိုင်တန်ပြင်းပြင်းထန်ထန်ရပြီးတော့နောက်ဆုံးဆေးရုံမှာသေဆုံးခဲ့ပါတယ်။လူပြူမျိုးသားရေးဝါဒီတနက်သမားကိုပြန်ရင်ဆိုင်ဖို့ကြိုးစားရင်းသေဆုံးခဲ့ရတဲ့နိုင်အင်ရှာရဲ့တတိပြောင်မြောက်မှုအတွက်နိုင်ငံတော်ကအတိအမှတ်ပြုဂုဏ်ယူကြောင်းလဲခန်းကပြောပါတယ်။ဒေသုံးသူရုရှားနဲ့သူသားကို Christchurch မြို့မှာပဲမြို့နယ်တကျူမှာဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားဌာနကဌာနရဲ့ပြောခွင့်ရကပြောပါတယ်။ကြံသေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုတော့ပါကစ္စတန်နိုင်ငံကိုပြန်တည်ယူဖို့အတွက်ကူညီပေးသွားမှာဖြစ်တယ်လို့လည်းညင်ညာချက်မှာဖော်ပြထားပါတယ်။ Christchurch မြို့တိုက်ခိုက်မှုအတွင်းမှာလူ50သေဆုံးပြီးတော့ဒါဇင်နဲ့ချီပြီးတော့လဲဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။
ဒီကနေ့တနင်္ဂနွေနေ့မှာပါကစ္စတန်နိုင်ငံခွဲထားမြို့ကိုပြေးဆွဲနေတဲ့ယထာတစည်းပေါ်မှာဘုံပေါက်ကွဲခဲ့တဲ့အတွက်3ဦးသေဆုံးပြီးအနည်းဆုံး6ယောက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်ရဲဌာနတာဝန်ရှိသူတွေကပြောပါတယ်။ဘလူချစ်စတန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ဒီဘုံပေါက်ကွဲမှုကဘယ်သူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အရင်ကတော့ဒီလိုယထားတွေကိုတိုက်ခိုက်တာမျိုးကိုဘလူ့ခွဲထွက်ရေးသမားတွေကလုပ်ခဲ့ဘူးတာတွေရှိပါတယ်။ပါကစ္စတန်နိုင်ငံအနောက်တောင်ဘက်မှာရှိတဲ့ဘလူချစ်စတန်ပြည်နယ်ဟာတယန်ဇာတကျွဲဝတဲ့ပြည်နယ်တစ်ခုဖြစ်ပြီးစစ်သွေးကြွတွေအဓိကတိုက်ခိုက်လေရှိတဲ့နေရာလည်းဖြစ်ပါတယ
်။အီရတ်ဆိုရနဲ့ကုလသမဂ္ဂအဖွဲ့တွေဟာအီရတ်နိုင်ငံမိုဆိုးမြို့အနောက်မြောက်ဘက်စင်ဂျာဒီသာကကိုချိုရွာမှာအစုလိုက်ဖြုံလိုက်မြုပ်နှံထားတဲ့ရုပ်လောင်းတွေကိုမနေ့စနေနေ့ကစတင်တူးဖော်နေပြီဖြစ်ပါတယ်။ဒီဆုံးသွားသူတွေရဲ့မိသားစုဆွေမျိုးတွေလည်းဒီနေရာကိုတွားရောက်စုဝေးပြီးတော့ရုံလောင်းနေပြန်လဲတူးဖော်တာကိုကြည့်ရှုခဲ့ကြပါတယ်။ရာစီဒီမျိုးသားအမျိုးသမီးတွေနဲ့ကလေးတွေပါဝင်လူရာပေါင်းများစွာကိုအဲ့ဒီကိုချိုရွာကနေရာတော်မင်းများမှာအစုလိုက်အပြိုလိုက်မြေမြုပ်ခဲ့ကြတယ်လို့မှတ်ယူရပါတယ်။ဒီရုံလောင်းနေပြန်လဲတူးဖော်တဲ့နေရာမှာကိုချိုရွာမှာမွေးဖွားခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်နာဒီယာမိုရက်လည်းပါဝင်ခဲ့ပါတယ်။စင်ဂျာဒီဇာကို2015ခုနှစ်မှာ ISD လက်အောက်ကနေလွတ်မြောက်အောင်လုပ်ပြီးချိန်ကစပြီးတော့အဲ့ဒီမှာလူတွေအစုလိုက်ပြုံလိုက်မြုံနှံထားတဲ့နေရာ80ကျော်ကိုတွေ့ရှိခဲ့ပါတယ်။ IS အစွန်းရောက်တွေကစင်ဂျာဒေသကို2014ခုနှစ်မှာတည်ယူခဲ့ပြီးတော့အိမ်မှာရှိတဲ့ residi အမျိုးသားတွေကိုတပ်ပစ်ခဲ့သလိုအမျိုးသမီးတွေနဲ့ကလေးထောင်ပေါင်းများစွာကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ American တန်ရဲ့တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ကအီရန်နိုင်ငံအပေါ်တန်ခတ်ပိတ်ဆို့အရေးယူမှုတွေနဲ့ပတ်သက်ပြီးဒါဟာအမေရိကန်ကစီးပွားရေးစစ်ပွဲဆင်နွှဲနေတာဖြစ်တယ်လို့အီရန်သမ္မတဟာဆန်ရိုဟီနီကပြောလိုက်ပါတယ်။စီးပွားရေးစစ်ပွဲတိုက်ဖို့ကတခြားစစ်ပွဲတွေထက်ပိုပြီးတော့ခက်ခဲကြောင်းကိုလည်းသမ္မတရိုဟီနီကအလေးပေးပြောကြားခဲ့ပါတယ်။ဘန်ဒါအာဘတ်စိတ်ကမ်းမြို့မှာရှိတဲ့ရေနံချဲစက်ယုံဖွင့်ပွဲတစ်ခုမှာသူကအခုလိုပြောသွားတာဖြစ်ပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့အီရန်သဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံမပါဝင်ပဲဥရောပသမဂ္ဂ EU အဖွဲ့ရုရှားတရုတ်ကိုယ်စားလှယ်အဖွဲ့တွေကအီရန်နဲ့ဗုဒ္ဓဟူးနေ့ကတွေ့ဆုံခဲ့ပြီးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူညီချက်အပေါ်ဖိအားပေးဆွေးနွေးခဲ့ကြပါတယ်။ဩစတြီးယားနိုင်ငံဗီယက်နာမြို့မှာကျင်းပခဲ့တဲ့ဒီဆွေးနွေးပွဲမှာဥရောပသမဂ္ဂကိုယ်စားလှယ်ဟဲလ်ဂါရှမစ်နဲ့အီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအဘတ်အာရာချီတို့ဥဆောင်ဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲကနေကောင်းမွန်တဲ့ရလဒ်တွေရရှိခဲ့ပြီးအမေရိကန်ကအီရန်နိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေလျှော့ပေါက်ပေးမယ်လို့မျှော်လင့်ကြောင်းအီရန်ဒုတိယနိုင်ငံခြားရေးဝန်ကြီးအာဘတ်အာရာချီကပြောပါတယ
်။ဆလိုဗာကီးယားသမ္မတရွေးကောက်ပွဲပထမအကြိမ်မဲရလဒ်တွေဒီကနေ့ထွက်ပေါ်လာတာမှာတော့ဇူဇာနာကပူတိုဗာကမဲရီအတွက်အများဆုံးရခဲ့ပါတယ်။မနေ့စနေနေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲကိုသမ္မတလောင်း73ရောက်ဝင်ရောက်ရှင်ပြန်ခဲ့ကြပြီးတော့မဲအားလုံးနီးပါးကိုရေတပ်ပြီးချိန်မှာတော့အသက်45နှစ်အရွယ်တဘောပဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးရှင်နေကပူတိုဗာကမဲရေအတွက်40.5ရာခိုင်နှုန်းနဲ့အများဆုံးရခဲ့တာပါလက်ရှိအာနာယာ Smart SD ပါတီကထောက်ခံတဲ့ဥရောပကော်မရှင်ဥက္ကဋ္ဌမာရိုဆက်ကိုဗစ်ကတော့မဲရေအတွက် 18.8 ရာခိုင်နှုန်းနဲ့ဒုတိယအများဆုံးရခဲ့ပါတယ်ဒါကြောင့်သူတို့နှစ်ဦးဟာလာမယ့် March 30ရက်နေ့မှာကျင်းပမယ့်ဒုတိယအကြော့ရွေးကောက်ပွဲကိုပြန်ပြီးတော့ရှင်ပြန်ကြရမှာဖြစ်ပါတယ်။လက်ရှိသမ္မတအန်ဒရေးကစ်ကာကတော့ဒုတိယကြိမ်သမ္မတသက်တမ်းကိုဝင်မပြိုင်ခဲ့ဘဲနဲ့သူကကပူတိုဗာကိုထောက်ခံခဲ့တာဖြစ်ပါတယ်။တကယ်လို့သာကပူတိုဗာအနေနဲ့ဒီရွေးကောက်ပွဲဒုတိယအကြော့မှာအနိုင်ရခဲ့မယ်ဆိုရင်တော့သူဟာဆလိုဗာကီးယားနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံပါရီမြို့တော်ရဲ့အထင်ကရဈေးဆိုင်တန်းရှိရာလမ်းမပေါ်ကဘန်တစ်ခုကိုဆန္ဒပြသူတွေကမနေ့စနေနေ့မှာမီးရှို့ပြီးဈေးဆိုင်တွေကိုလည်းဝင်ရောက်ဖျက်ဆီးခဲ့ကြပါတယ်။သမ္မတအင်မန်နျူအယ်မက်ခရွန်နဲ့သူ့ရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအစီအစဉ်ကိုကန့်ကွက်ဆန္ဒပြကြတဲ့အဝါရောင်ရောင်ပြန်အင်ကြီးဝတ်သူတွေရဲ့ဆန္ဒပြပွဲကလေးလာတဲ့ကိုရောက်ရှိခဲ့ပြီးဖြစ်ပါတယ်။မနေ့စနေနေ့ကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိသက်ပိုက်တွေမျက်ရည်ယိုဘုံးတွေနဲ့ပစ်ခဲ့တာပါ။မိသားသမားတွေရောက်မလာခင်မှာဘန်ခတာနော့ဘန်ခွဲတစ်ခုမိလောင်ခဲ့ပါတယ်။ရှောမ်ဆီလီစီကစာအုပ်ဆိုင်တစ်ခုလည်းမိလောင်ခဲ့တယ်လို့လမ်းတွေပေါ်မှာမီးပုံရှို့ခဲ့ကြပါတယ်။ပါရီမြို့တော်က Arc de Triomphe မဟုတ်ဦးမှာမျက်ရည်ယိုဘုံးတွေပစ်ထားတဲ့ကြားကပဲဆန္ဒပြသူတွေကရဲတွေကိုလမ်းခင်းကြောက်တုံးတွေနဲ့ပစ်ပောက်ခဲ့ကြတာပါ။ နေကင်းမိုင်းလောက်မှာတော့ဆန္ဒပြသူတွေကရှောမ်ဆီလီစီတဝိုက်ကစတိုးဆိုင်တွေကိုလူရက်ပြီးနောက်ဖောကွက်စားတောက်ဆိုင်ကိုဝင်ရောက်ဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။ဆန္ဒပြသူ80ကျော်ကိုရဲကဖမ်းဆီးခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေနဲ့ရှင်ရင်ဆန္ဒပြသူတွေနှေးလာကြောင်းပါရီမှာဆန္ဒပြသူ8000ပဲရှိတယ်လို့လည်းပြည်ထရေးဝန်ကြီးခရစ္စတိုဖာကာစတနာကပြောပါတယ်။ဒါပေမဲ့ဒီထဲက1500ကျော်ကအစွန်းရောက်အကြမ်းဖက်သူတွေဖြစ်ပြီးရဲတပ်ဖွဲ့ဝင်1400ကိုတာဝန်ချထားခဲ့ရတယ်လို့လည်းဝန်ကြီးကပြောပါတယ်။
အင်ဒိုနီးရှားနိုင်ငံရှေ့ပိုင်းကပေါပူဝဒေသမှာမိုးအကြီးကျယ်ရွာသွန်းပြီးတော့ရုတ်တရက်ရေချီးမြေပြိုလာကြောင့်လူ50ထက်မနည်းသေဆုံးပြီးတော့59ယောက်ဒဏ်ရာရခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဗေဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောလိုက်ပါတယ်။ရေချီးမှုကြောင့်အင်ဂျီဒါဇင်နဲ့ချီပျက်စီးသွားတယ်လို့လည်းအင်ဒိုနီးရှားဗေဒုက္ခကယ်ဆယ်ရေးဌာနပြောခွင့်ရဆူတိုပူပါဝိုနူဂရိုဟိုကပြောပါတယ်။ကယ်ဆယ်ရေးအဖွဲ့တွေကတခြားထိခိုက်ပျက်စီးသွားတဲ့နေရာတွေကိုတောရောက်ခဲ့တင်နိုင်မှုကြိုးပမ်းနေတဲ့အချိန်ထဲမှာပဲထိခိုက်သေးဆုံးသူအရေအတွက်နဲ့ပျက်စီးဆုံးရှုံးမှုပမာဏတွေလည်းထပ်ပြီးတော့တိုးလာနိုင်ပွဲရှိတယ်ဆိုပြီးတော့ပြောပါတယ်။အင်ဒိုနီးရှားနိုင်ငံဟာကမ္ဘာမှာသဘာဝဘေးအန္တရာယ်အများဆုံးခံရတဲ့နိုင်ငံတွေထဲကတနိုင်ငံလည်းဖြစ်ပြီးတော့မိုးရင်းကာလမှာရုတ်တရက်ရေကြီးမြေပြိုလာတွေလည်းကြုံရလေရှိပါတယ်။ဒါပြင်အင်ဒိုနီးရှားနိုင်ငံဟာပစိဖိတ်မီးတောင်ရပ်ဝန်းပေါ်မှာတည်ရှိပြီးတော့မရင်လောက်တာနဲ့မိတောင်ပောက်ကွဲမှုတွေလည်းမကြာခဏဆိုသလိုဖြစ်လေရှိပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမှတ်မြသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်အခုကစပြီးတော့သတင်းလွှာတွေသတင်းဆောင်ပါတွေဇက်တိုက်နှာစင်ကြရပါမယ်ရခိုင်တိုင်းသားလက်နက်ကင်တပ်အေအေနဲ့မြမအစိုးရစစ်တပ်တို့ကြားစစ်ရေးပြိပခါတွေပိုးတင်မာလာနေပြီးစစ်ရှောင်ဒုက္ခသည်တွေတောင်းနဲ့ချီထွက်ပြေးနေကြရတဲ့အနေအထားမှာပြည်ထောင်စုအစိုးရဘက်ကရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးကော်မတီကော်မရှင်တွေဖွဲ့နေမဲ့အစားစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့စစ်ရေးနီးနဲ့မဖြေရှင်းပဲနိုင်ငံရေးနီးလက်နဲ့တွဲဆုံဆွေးနွေးမှုတွေနဲ့လက်တွေ့ကြကြဖြေရှင်းသင့်တယ်လို့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်နဲ့ရခိုင်လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်မြောက်ဦးမြို့နယ်ထဲမှာရှေးဟောင်းဇေဒီပထိုးတွေနဲ့လူနေအိမ်ခြေတွေတဲ့အထိလက်နက်ကြီးကြီးတွေနဲ့ပစ်ခတ်မှုတွေရှိခဲ့တဲ့အပေါ်မှာဒေသခံပြည်သူတွေဘက်ကလည်းစိုးရိမ်ထိတ်လန့်နေကြပြီးနယ်မြေတည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးကင်းမဲ့လာတဲ့အနေအထားဖြစ်လာနေတယ်လို့လည်းဒေသခံတွေကပြောကြပါတယ်အသေးစိတ်ကိုမဆုမောင်ကဆက်ပြီးပြောပြမှာပါရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့နှစ်ဆန်းပိုင်းကနေစလို့ရခိုင်ပြည်နယ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကင်တပ် AA နဲ့မြမဆိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်လာနေတာအခုအချိန်ထိနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေနဲ့စစ်ရေးတင်းမာနေတဲ့အနေအထားဖြစ်ပါတယ် AA တပ်ဘက်ကနေမြေကန်ရဲစခန်းတွေကိုဝင်းရောက်စီးနင်းတိုက်ခိုက်တာအပါအဝင်စစ်တပ်ဘက်ကလည်းဝေဟင်ကရောမြေပြင်ကပါအပြန်အလှန်တိုက်ခိုက်ပစ်ခတ်ကြတဲ့အတွက်စစ်ဖြစ်နေတဲ့နေရာတွေကဒေသခံပြည်သူ2000လောက်နေရဲစွန့်ခွာထွက်ပြေးတိမ်းရှောင်နေကြရတဲ့အနေအထားဖြစ်တာပါဒီလိုအခြေအနေမှာတော့နိုင်ငံတော်သမ္မတရုံးဘက်ကပြည်내အစိုးရလွှတ်တော်နဲ့ဒေသခံပြည်သူတွေကြားလက်တွေ့ကွင်းဆင်းဆောင်ရွက်ဆေးဆက်ညှိနှိုင်းနိုင်မှုအရေးရခိုင်ပြည်내တည်ငြိမ်အေးချမ်းရေးအထောက်အကူပြုကော်မတီတစ်ယောက်ကိုဖွဲ့စည်းလိုက်တယ်လို့မတ်လ14ရက်နေ့ကထုတ်ပြန်ကြေညာပါတယ်။ဒီကော်မတီထဲမှာအဖွဲ့ဝင်အဖြစ်နဲ့နာမည်စည်းရင်းပါဝင်ပေမဲ့သူ့သဘောထားကိုတစုံတရာမေးမြန်းအတည်ပြုခဲ့ခြင်းမရှိဘူးလို့ပြောတဲ့ရခိုင်လွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြည်ထောင်စုအစိုးရပြည်내အစိုးရအနေနဲ့ဒီလိုမျိုးအများသဘောဆန္ဒမယူထားတဲ့ကော်မရှင်ကော်မတီတွေဖွဲ့နေမဲ့အစားရခိုင်ပြည်ထနာအမှန်တကယ်ပြည်လဲဖို့ဆိုရင်နိုင်ငံရေးနီးလက်နဲ့ငြိမ်းချမ်းရေးစကားဝိုင်းမှာလက်တွေ့ကြကြဖြည့်ရှင်းသင့်တယ်လို့အကြံပြုပါတယ
်လက်နက်ကန်ချင်းချင်းဖြစ်ကြတဲ့ဂျားထဲမှာပြည်သူတွေအနေနဲ့အဲဒါတော့ကိုတော့ခါရောက်ရပါတယ်အဓိကဘာကြောင့်တည်ငြိမ်အေးချမ်းလဲဆိုလို့ရှိရင်တော့ရခိုင်တမလို့ဘက်ကလည်းပဲဒီနိုင်ငံရေးအရာသူတို့ဒီတိုင်းရင်းသားလက်နက်ကင်တွေဖြစ်မြောက်လာတယ်ဖြစ်တည်လာတယ်ဒီပေါ်မှာနိုင်ငံရေးအရာစကားပြောရပဲဖြစ်ရပါမယ်ရှင်နိုင်ငံရေးအရာစကားပြောဖို့အတွက်ငြိမ်းချမ်းရေးစကားဝိုင်းတွေကိုဖိတ်ခေါ်ရပါမယ်ရှင်ဒီနီးလန်းတနီးလန်းပဲရှိပါတယ်ငြိမ်းချမ်းရေးမှာလက်နက်ကင်တပ်ဖွဲ့အချင်းချင်းအပြစ်ခတ်ရဲစဲမှတ်တာလည်းဒီသူတို့ကလည်းကိန်းဝင်မှာဖြစ်ပါတယ်ဒါကြောင့်မလို့ကျမတို့ကတော့ဒီတမတော်နေနဲ့ရခိုင်တမတော်နဲ့ဒီနိုင်ငံရေးရစကားဝင်မှာစကားပြောဖို့ဒီနိုင်ငံရေးစကားတွေကိုစဖို့တိုက်တွန်းချင်ပါတယ်ရှင်။ဒီအရမလို့ကိုယ်နဲ့ကော်မတီဘလော့ပေါ်ကဘလော့ကွန်ဆင်ကွန်ဆင်တာတွေရနေပြီးတော့ဟိုဒီပရမရှိမှာမဟုတ်ပါဘူးရှင
်ဒီသတင်းပတ်ထဲမှာပဲမြောက်ဦးမြို့နယ်တွေကရှေးဟောင်းဖျားဇေဒီပထိုးတွေတဲ့အထိလက်နက်ကြီးကြီးကြားရောက်တာအပါအဝင်ကျေးရွာနဲ့မြောက်ဦးမြို့လူနေရပ်ကွက်တွေတဲ့အထိလက်နက်ကြီးတွေနဲ့ဒရဇက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူထိခိုက်မှုဖြစ်ခဲ့ပါတယ်။နောက်ကလဒန်မြစ်ထဲမှာလည်းအစိုးရကုန်တင်တင်မော်တစည်းပစ်ခတ်တိုက်ခိုက်ခံခဲ့ရတာရှိပါတယ်။ဒီလိုမျိုးနယ်မြေတည်ငြိမ်အေးချမ်းမှုမရှိဘဲနဲ့တရားဥပဒေစိုးမိုးမှုကင်းမဲ့လာတဲ့အနေအထားမှာတော့အစိုးရဘက်ကကော်မတီဖွဲ့ဖြည့်ရှင်းမှုစူးစမ်းတာထက်လက်တွေ့ကျတဲ့နိုင်ငံရေးဆွေးနွေးမှုနဲ့ပဲအများဆုံးပြေလည်အောင်ဖြည့်ရှင်းသင့်တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့အတွင်းမှုအဖွဲ့ဝင်ဦးအောင်မရက်ကျော်ကလည်းတိုက်တွန်းပါတယ်
ဒီကတော့ပြောမယ်ဆိုရင်အဖွဲ့ဖွဲ့ပေးတဲ့ ပုံကိုယ်တွေကရိုးသားဖို့လိုပါတယ်ဒီရခိုင်ပြည်တင်းငင်အရှင်ရေလို့ပြောတယ်အမှန်တကယ်တင်းငင်အရှင်ရှင်လို့ဖွေးရှင်တာလားအဲ့ဒီဖွေးသေးမှာပါလေလူတော်တော်များများကနေဖွေးပြီးမှသိရတယ်ဆိုတာကရိုးသားမှုတိတ်မရှိဘူးအမှန်တကယ်ရခိုင်ပြည်တင်းငင်အရှင်ရှင်ရဲ့စင်သားနဲ့ဖွေးတယ်လို့တော့ကျွန်တော်တို့ကမမြင်ဘူးအဲ့မကွေးကြမှာကြားခံအနေနဲ့သပွေးဝိုင်းမှာထိုင်ပြီးဆွေးနွေးနိုင်တဲ့တကယ်စိတ်နဲ့တည်းအဖွဲ့တစ်ဖွဲ့ရှိဖို့တော်လို့နေတယ
်အခုဖြစ်နေတဲ့ရခိုင်တိုင်းရင်းသားတပ်နဲ့အစိုးရတပ်လက်နက်ကင်တပ်အချင်းချင်းဖြစ်နေတဲ့စစ်ရေးတင်းမာမှုတွေကိုတော့ပြည်ထောင်စုအစိုးရဘက်ကအမြန်ဆုံးကြားဝင်ဖြေရှင်းသင့်တယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကတိုက်တွန်းပါတယ
်အထူးသဖြင့်အစိုးရဒီကြားထဲမှာတိုင်းရင်းသားများနဲ့ဒီမြန်မာတပ်မတော်နဲ့ညှိနှိုင်းဆောင်ရွက်မှုကိုဆောင်ရွက်မှတာလေတနိုင်ငံလုံး NCA ကအထောက်အမြောက်မှာဖြစ်ပါတယ်အဖြစ်ဒါအစိုးရရဲ့တာဝန်ဝတ္တရားလည်းအများကြီးရှိပါတယ်အစိုးရလက်ဆောင်နိုင်တဲ့အရာတွေလည်းအများကြီးရှိပါတယ်အနိုင်ငံလုံးအဖြစ်ခက်ရက်ဆိုဆိုလို့ရှိရင်ဒါတနက်တမ်းမရှိရပါဘူးရှင်ဒါကြောင့်မလို့အဓိကပေမအချင်းကြီးဖြစ်တဲ့နိုင်ငံရေးစက်ကဝိုင်းမှတာလေမြန်မာနိုင်ငံရေးကိုပေါ်ဆောင်နိုင်တယ်လို့ကျွန်မလည်းယုံကြည်ပါတယ်ရှင်ဟုတ
်ဒီလိုမျိုးဂျားဝင်မဖြစ်ရှိမဲ့နဲ့ဒီရခိုင်အရေးနဲ့ပတ်သက်လို့ဒေသခံပြည်သူတွေကိုတန်တရားနဲ့ဖမ်းဆီးစစ်ဆေးနေတာတွေဟာပို့ပြီးတော့မှစစ်မီးပွားစေတဲ့လုပ်ရက်တွေဖြစ်နေတယ်လို့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်တူဦးဖြစ်တဲ့ဦးအောင်မရကျော်ကသုံးသပ်ပါတယ
်သူကတောက်လျှောက်ကိုတင့်တော်ဖက်တာကအပုံလုံးကိုရမ်းပြီးသူတို့ကဒီပြည်သူလူထုကိုသိခံနေတဲ့ဘိုင်းတွေကအများကြီးတွေ့နေရတယ်အဲ့ဒါကိုရက်တဲ့အောင်လုပ်ပေးနိုင်တဲ့အဖွဲ့အစည်းဆိုတာအဓိကစိုးရပေါ့ဒီနေစာလို့ဖြစ်ကြတဲ့ကနေအစိုးရမှာတာဝန်အရှိဆုံးဖြစ်တဲ့တကယ်စစ်နယ်တဲ့အဖွဲ့အစည်းကိုဖွေးပြီးဒီဟာတွေကိုညှင်းချအောင်လုပ်ရမှာအဲ့လိုမျိုးလုံနိုင်မှကျွန်တော်တို့အခုဖြစ်နေတဲ့ပြဿနာကကျွန်တော်တို့ညှင်းချနိုင်တဲ့စုံစမ်းတာပေါ့
လက်တလောရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေတဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်စစ်ပြေးဒုက္ခတွေက2000အထိရှိလာနေပြီဖြစ်ပြီးသူတို့အတွက်အခြေခံကျန်းမာရေးဆောင်ရှောက်မှုတောက်သုံးရည်နဲ့စားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတယ်လို့စစ်ရှောက်ဒုက္ခတွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင
်ချက်ခိုင်ပြည်နယ်ကလက်တလောအခြေအနေတွေတည်ထားရသမျှမဆုမုံစူးစီးတင်ပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးပါတော့မယ်ဒီမြန်နိုင်ငံတွင်းဆော်ရီအာရေဗျဦးဆောင်တဲ့စစ်ပွဲအပေါ်အမေရိကန်ကစီးရေးအရာထောက်ပံ့ပေးနေတာတွေအဆုံးသတ်ရေးအထက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်တာကိုနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဝေဖန်လိုက်ပါတယ်။နှစ်နဲ့ချီကြာမြင့်လာပြီဖြစ်တဲ့ပြိပခါကြောင့်အရသာထောင်နဲ့ချီသေဆုံးခဲ့ရပြီးတန်းနဲ့ချီတဲ့ပြည်သူတွေလည်းအငတ်ဘေးကျမဲ့အခြေစိုက်နေပါတယ်။သမရရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးအစိုးရနဲ့လွှတ်တော်ကြားမကြည့်မလဲဖြစ်နေတဲ့အကြောင်း VOA ရဲ့နိုင်ငံသားရေးရာသတင်းတောက်ဆန်ဒီစိန်ကသတင်းပေးပို့ထားပါတယ်။မတ်တင်ကြီးထိုက်ကပြောပြမှာပါရှင်။
Sorry ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့နဲ့ရေမြန်နိုင်ငံတွင်းကအီရန်တို့ထောက်ပံ့ထားတဲ့ဟူသီသဘုံတို့ကြားတိုက်ပွဲတွေကြောင့်အရက်သားတွေအကြီးအကျယ်ဒုက္ခရောက်နေကြဆဲဖြစ်ပါတယ်။ Sorry ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကိုအမေရိကန်ဆွေရကလေကြောင်းပစ်မှတ်ဆိုင်ရာအထောက်ပံ့နဲ့ထောက်လန်းရေးအချက်လက်မျှဝေမှုတွေနဲ့ထောက်ပံ့ပေးနေတာပါ။အပြစ်မဲ့ရက်သားတွေအထူးသဖြင့်ကလေးငယ်တွေဒုက္ခရောက်ကြရတာကြောင့်ပါတီကြီးနှစ်ရက်ကလွှတ်တော်အမတ်တွေကတုံ့လှုပ်ချောက်ချရတဲ့အကြောင်းပြောဆိုခဲ့ကြတာနဲ့အတူအမေရိကန်ရဲ့စီးရီးအထောက်ပံ့ကိုအဆုံးသတ်ရေးအထက်လွှတ်တော်မှာထောက်ခံမဲ54မဲကန့်ကွက်မဲ46မဲနဲ့ဆုံးဖြတ်ခဲ့ကြပါတယ်ဒီမိုကရက်အထက်လွှတ်တော်အမတ်ခရစ်မာဖီကအခုလိုပြောပါတယ
် We are made weaker in the eyes of the world when we willingly participate in war crimes
Al Qaeda နဲ့ IS တို့ကတနေ့တဲ့တနေ့ပိုပြီးအားကောင်းလာနေပါတယ်ကျွန်တော်တို့ရဲ့တကယ်ရန်သူတွေအပေါ်စစ်စင်နေမှုကိုအလေးမထားပဲအပြစ်မဲ့အရသားတွေကိုတပ်ဖြတ်မှုစီဥတီစေတဲ့လုပ်ရက်မျိုးတွေမှာမိဖက်တွေကိုခွင့်ပြုနေမယ်စစ်ရာဇဝမှုတွေမှာလိုလိုချင်းချင်းပါဝင်ပတ်သက်နေမယ်ဆိုရင်တော့ကမ္ဘာအမြင်မှာကျွန်တော်တို့ဩဇာကြောက်အောင်လုပ်နေတာပါပဲ
Republican အထက်လွှတ်တော်အများစုခေါင်းဆောင် Mitch McConnell ကတော့ဒါကိုသဘောမတူပါဘူးအားလုံးကပြိပခါကိုအဆုံးသတ်ချင်နေပေမဲ့လဲ Sorry ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့အပေါ်အမေရိကန်ရဲ့ထောက်ပံ့မှုရပ်ဆိုင်းတာဟာမှားယွင်းတဲ့လုပ်ရလို့သူကပြောပါတယ
်။ Pulling the plug on support to our partners only undermines the
very people who ပြင်းနေတဲ့အထောက်ပံ့တွေကိုရပ်ဆိုင်းလိုက်တာဟာကုလသမဂ္ဂရဲ့စံတမန်ရေးကြိုးပမ်းမှုကိုအထောက်အပံ့ပေးဖို့လိုအပ်နေတဲ့ဖိအားပေးမှုနဲ့ဩဇာညောင်းမှုကိုရုပ်ရော့သောစေရင်သာဖြစ်စေပါလိမ့်မယ်
။အထက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုအစိုးရအနေနဲ့အခြေခံအားဖြင့်သဘောမတူဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတောက်ကြာနေမှာသတင်းထောက်တွေကိုပြောပါတယ
် The senators who voted aye say they want to end the bombing in Yemen and support human rights. But we really need to think about whose human rights.
ထောက်ခံမဲ့ထည့်ခဲ့ကြတဲ့အထက်လွှတ်တော်အမတ်တွေကတော့ ရင်မင်မှာဘုံကျဲတာတွေအဆုံးသတ်ပြီးလူအခွင့်အရေးကိုပံ့ပိုးပေးဖို့လို့ပြောကြပါတယ်။ဒါပေမဲ့ဘယ်သူရဲ့လူအခွင့်အရေးလဲဆိုတာကိုကျွန်တော်တို့စဉ်းစားဖို့လိုအပ်ပါတယ်။ရင်မင်ပြည်သူတွေရဲ့ဘဝကိုတကယ်တမ်းအလေးထားတယ်ဆိုရင်တော့ရင်မင်နိုင်ငံကိုအကျင့်ပြည့်ရက်ဆက်တဲ့အီရန်အစ္စလာမစ်သမ္မတနိုင်ငံကျိုးဆွဲရကရမယ့်နိုင်ငံတစ်ခုဖြစ်လာမယ့်အရေးကနေကာကွယ်နိုင်ဖို့ဆော်ဒီရဲ့ဥဆောင်ဂျိုးပန်းမှုကိုထောက်ခံရမှာပါ။
အထက်လွှတ်တော်မှာအတည်ပြုခဲ့တဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်တစ်ကြီးစိုးတဲ့အောက်လွှတ်တော်မှာလည်းအတည်ပြုနိုင်မယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့လည်းသမ္မတထံကိုရောက်လာရင်တော့ဗီတိုအာဏာသုံးပေးချမယ်ဆိုတဲ့သဘောမျိုးလည်းအမေရိကန်သမ္မတအိမ်ဖြူတော်ကရည်ညွှန်းပြောဆိုထားပါတယ်ရှင
်။ဂျီမင်နိုင်ငံတွင်ကစီးရီနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အခြေအနေတွေကိုမတ်သိန်ဂီထိုင်ပြောပြခဲ့တာပါရှင်။အခုတခါတော့ဒီရာသီဥတုအပြောင်းလဲနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။6ကြိမ်မြောက်ကမ္ဘာ့သမုဒ္ဒရာဆိုင်ရာထိပ်သီးစည်းဝေးပွဲကို RS ဘွားများပြည်ထောင်စုအဘူဒါဘီမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကျင်းပခဲ့ပါတယ်။ဒီညီလာခံကိုတက်ရောက်လာတဲ့နိုင်ငံရေးခေါင်းဆောင်တွေ၊သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေနဲ့ပညာရှင်တွေကရာသီဥတုပြောင်းလဲမှုမှာအရေးပါလာတဲ့ကမ္ဘာ့သမုဒ္ဒရာရေပြင်ကိုဘယ်လိုထိမ့်သိမ်းကာကွယ်ကြမလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။ VOA သတင်းတောက် Kevin Innot ပေးပို့ထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
ကမ္ဘာပေါ်မှာအသက်ရှိသူတော်တွေအသက်ရှင်နေနိုင်ရေးအတွက်သမုဒ္ဒရာတွေကပံ့ပိုးပေးနေတာပါသမုဒ္ဒရာရေပြင်ကကမ္ဘာရာသီဥတုကိုထိန်းညှိပေးသလိုလေထုညင်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုလည်းစုပ်ယူပါတယ်တန်းထောင်ပေါင်းများစွာသောပြည်သူတွေအသက်မွေးဝမ်းကြောင်းပြုဖို့ကိုရောစားနပ်ရိက္ခာအတွက်ပါထောက်ပံ့နေတာပါကမ္ဘာမျက်နှာပြင်ရဲ့80ရာခိုင်နှုန်းကျော်ဟာသမုဒ္ဒရာရေပြင်ဖြစ်တဲ့ဆိုပေမဲ့ပလတ်စတစ်တွေအလွန်အကျွံငါးဖမ်းမှုတွေတိတ်များလာပြီးအပူချိန်မြင့်တက်လာမှုကြောင့်ကမ္ဘာရာသီဥတုကိုပြောင်းလဲလာစေပါတယ်။ဒီနှစ်ကျင်းပတဲ့သမုဒ္ဒရာဒိတ်သီစည်းဝေးပွဲရဲ့သတင်းစကားကတော့သမုဒ္ဒရာရေပြင်ကိုထိမ့်သိမ်းကာကွယ်သွားရည်ဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာဖီဂျီအမြဲတမ်းကိုယ်စားလှယ်ပီတာသွန်ဆင်ပြောတာက
That's pretty obvious what is required which is for societal change and radical change in fact.
ကျွန်တော်တို့ဘာလုပ်ရမလဲဆိုတာအတော့ကိုသိသာနေပါပြီ။ဒါကလူ့အဖွဲ့အစည်းအတွက်ကြီးမားတဲ့အကြောင်းလဲကိုဖြစ်လာစေမှာပါ။သိပ္ပံပညာရှင်တွေစီကရတဲ့သတင်းအချက်အလက်တွေအရကျွန်တော်တို့ဟာအနေနဲ့ကြီးမားလို့တဲ့လမ်းကိုဥတည်နေကြလို့ပါ
။လောလောဆယ်မှာရင်မဆိုင်ရသေးဘူးဆိုပေမဲ့ဖြစ်လာနိုင်တဲ့ကြီးမားတဲ့အကြောင်းလဲတွေကိုကာကွယ်သွားဖို့ညီလာခံကိုယ်စားလှယ်တွေကသတိပေးနေကြတာဖြစ်တယ်လို့Mr. Thompson ကပြောပါတယ
်။ But we have still got time over the next 10 years to lower our GHG emissions a level whereby we will not
ကျွန်တော်တို့နောက်ထပ်10နှစ်လောက်အချိန်ယူပြီးခလုံးတန်းငွေထုတ်လွှတ်မှုကိုရော့ကျအောင်လုပ်နိုင်မယ်ဆိုရင်အပူချိန်1 degree Celsius တက်လာမယ့်အရေးကိုဟန်တားနိုင်မှာဖြစ်ပါတယ်။အခုဆိုရင်ကမ္ဘာအခြေအနေက3 degree Celsius တက်လာမယ့်အနေအထားရှိနေပါတယ်။အဲ့လိုသာကမ္ဘာကြီးပိုပြီးပူနွေးလာရင်ဆန္ဒကြောက်တန်းတွေလည်းကွယ်ပြောက်ကုန်မှာပါ
။ဒီနှစ်သမုဒ္ဒရာထိပ်သီးညီလာခံကနေနိုင်ငံများကြွယ်ဝချမ်းသာရေးဆိုင်ရာညွန်ပေါင်းအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပြီးအဲ့ဒီအဖွဲ့အနေနဲ့ကမ္ဘာပင်လယ်သမုဒ္ဒရာရေပြင်ရဲ့30ရာခိုင်နှုန်းမှာငါးဖမ်းခွင့်ကို2030ခုနှစ်အထိကျမှတ်ဆောင်ရွက်သွားရည်ဖြစ်ပါတယ်။ Ted Wade ဟာ Wade Foundation အဖွဲ့ကိုတည်ထောင်ခဲ့သူပါ
။ We've overfished the oceans. We have a, you know, in my opinion 5 to 10 years to really reverse the
ဒီဟာသမုဒ္ဒရာထဲမှာငါးအလွန်ကျွန်းဖမ်းနေရပါတယ်။ကျွန်တော်သဘောကတော့ဆုံးဖြတ်ချက်တွေစိတ်နှောင့်မကြခင်မှာဒီမှန်ချက်အောင်မြင်ဖို့ဆိုရင်ငါးနှစ်ကနေ10နှစ်ကြာပင်လယ်ပြင်ကိုထိန်းသိမ်းဖို့လိုအပ်ပါတယ်။သူကကာဗွန်တန်းငွေ့တွေကိုလည်းဖယ်ရှားပေးသလိုအသက်မွေးဝန်းကျင်ဖို့အတွက်ရောစားနပ်ရိက္ခာအတွက်ရောအသက်ရှူဖို့လေအတွက်ပါကျွန်တော်တို့ကဒီသမုဒ္ဒရာတွေကိုအားကိုးအားထားပြုနေရတာပါ။ခုလိုအချိန်မှာဒီသမုဒ္ဒရာကိုထိမ့်သိမ်းကာကွယ်တာမလုပ်ဘူးဆိုရင်နောက်ကျသွားပါလိမ့်မယ်
။အခုဖွဲ့စည်းလိုက်တဲ့ညွန်ပေါင်းအဖွဲ့အနေနဲ့နိုင်ငံအသီးသီးကအစိုးရတွေရဲ့ယုံကြည်မှုကိုပိုရလာအောင်လုပ်ဖို့လိုသလိုငါးဖန်းစီမှုကိုထိန်းချုပ်နေတဲ့တစ်ချိန်တည်းမှာပဲစီးပွားရေးအကြံရိုက်မှုကိုမခံစားရအောင်ဟန်ချက်ညီညီလှုပ်ဆောင်သွားနိုင်မှရည်ရွယ်ချက်တွေအထမြောက်နိုင်လိမ့်မယ်လို့ညွန်ပေါင်းအဖွဲ့ကိုသဘောတူလက်မှတ်ထိုးထားတဲ့နိုင်ငံတွေကသတိပေးနေကြကြပါခင်ဗျာ
ကိုညာဝင်းအောင်ပြောပြခဲ့တဲ့ရာသီဥတုဆိုင်ရာကမ္ဘာသမုဒ္ဒရာရေပြင်ထိမ့်သိမ်းကာကွယ်ရေးအကြောင်းကနေခုတခါတော့ကျန်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးသွားမှာပါလူတွေမှာလူတွေရဲ့နှလုံးတွေဟာတယောက်နဲ့တယောက်မတူညီကြတာကြောင့်ခွဲစိတ်ကုသရာမှာအခက်အခဲတွေရှိနေတတ်ပါတယ်။အခုခေတ်မှာတော့ခေတ်သစ်နည်းပညာတွေကြောင့် 3D ရုပ်လုံးကြွနှလုံးတွေကိုအလွယ်တကူဖန်တီးလာနိုင်ပြီးခွဲစိတ်မှုမပြုတ်လောက်ခင်မှာအပြင်မှာလေ့ကျင့်နိုင်ကြပါတယ်။ဒီကြောင့် Kevin Innot သတင်းပေးပို့ထားတာကိုကိုငိမ့်ချန်ကပြောပြမှာပါရှင်
။ကက်သေဒါလေးကိုတုံးပြီးဝါရှင်တန်တက္ကသိုလ်ကခွဲစိတ်ဆရာဝန်တွေနှလုံးခွဲစိတ်မှုလုပ်နေတာပါ။ ဒီပိုက်ရှည်လေးကိုသုံးတာကြောင့်အကြီးအကျယ်ခွဲစိတ်ဆရာမလို့ပဲဆရာဝန်တွေကိုနှလုံးတွင်းပိုင်းအထိခွဲစိတ်စေနိုင်တာပါ Ultrasound ရိုက်ပြီး 3D ရုပ်လုံးကြွနှလုံးပုံစံတူတွေကို 3D printer နဲ့ဖန်တီးပြီးလေ့ကျင့်နိုင်တဲ့အတွက်ခွဲစိတ်ဆရာဝန် Matt Reinsman ဟာခွဲစိတ်မှုမှာပိုပြီးကျွမ်းကျင်လာပါတယ
် So what this allows us to do these
3D ရုပ်လုံးကြွနှလုံးပုံစံတူတွေကြောင့်နှလုံးကိုပြင်မှမြင်နိုင်ပြီးတော့သူ့ရဲ့ဖွဲ့စည်းပုံသေးစိတ်ကိုနားလည်သိပါတယ်နောက်ပြီးတော့နှလုံးထဲကဒီဆောက်ပုံတွေကလည်းတခြားဟာတွေနဲ့ဘယ်လိုဆက်စပ်နေသလဲဆိုတာကိုသဘောပေါက်စေပါတယ
် Ultrasound ကရတဲ့အချက်လက်တွေကို 3D printer ထဲကိုထည့်ပြီးတော့ပုံစံတူကိုတိတိကျကျမြန်မြန်ဆန်ဆန်ထုတ်နိုင်တာပါ Washington တက္ကသိုလ်ကDimitri Levin ကအခုလိုပြောပါရယ
် One of the huge advantages
အဓိကအသာချက်ကြီးတစ်ခုကတော့အချိန်သိမ့်မဆောင်ရတာပါပဲနှလုံးပုံအချက်လက်ကိုရတာနဲ့ပုံစံတူထုတ်ပေးနိုင်တဲ့အချိန်ဟာရက်ပေါင်းများစွာကြာမဲ့အစား나이ပိုင်းတွင်လုတ်ပေးနိုင်တာပါ
အခုလိုသိမ့်မဆောင်ရတဲ့အတွက်ဒေါက်တာ Reinsman လို့ဆရာဝန်တွေအတွက်ခွဲစိတ်မှုကိုအရင်ကနဲ့မတူအောင်ပြင်ဆင်နိုင်ပါတယ်
In the types of procedures that I do, I think what it does is it gives me an opportunity to
ကျွန်တော်လုပ်တဲ့ခွဲစိတ်မှုတွေမှာဆိုရင်ဒီပုံစံတူဟာကျွန်တော်တို့ကြိုတင်လေ့ကျင့်မှုအခွင့်ရေးပေးပါတယ်။ဒါရန်ကိုကောင်းတဲ့ဟာပါ။အเจ้าကတော့လူနာရဲ့နှလုံးအဆုတ်ရှင်တွေကိုပထမဆုံးအချိန်ခွဲစိတ်မှထိတွေ့ခွင့်ရတာတဲ့စာရင်အပြင်မှာပုံစံတူကိုလေ့ကျင့်ထားလို့ရတာပါ
။ရင်ဘက်ကိုခွဲဖွင့်ပြီးကုသတဲ့နှလုံးခွဲစိတ်မှုထက်စာရင်ပင်မသွေးလွတ်ကြောအဆုတ်ရှင်ခွဲစိတ်မှုကိုကတတားလေးနဲ့လောက်တာပုံများတယ်လို့လက်တလောလေးလာမှုတွေမှာဖော်ပြထားပါတယ်ခင်ဗျာ
ကိုငိမ့်ချံပြောပြခဲ့တာပါရှင်အခုကျွန်တော်တို့ VOA ရဲ့ညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လဲရေဒီယိုထုတ်လွှင့်ချက်နဲ့တပြေးညီနားဆင်နိုင်ပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်မှာတော့မြန်မာဒီမိုကရေစီရေးဆွဲနွေးခန်းစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စံကန်တာတွေနားဆင်ကြရမှာပါလိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190တွေကနေပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတနင်္ဂနွေနေ့ညနေခင်းအစီအစဉ်အဆုံးမသတ်ခင်မှာသတင်းအကျဉ်းချုပ်ကိုမတ်မြသဇင်အောင်ကပြောပြပေးပါဦးမယ်ရှင်
။နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့တောက်ချာနေ့ကမွတ်စလင်ဘလီနှစ်ခုတိုက်ခိုက်ခံရမှုအတွင်သေဆုံးသူတွေရဲ့ရုပ်လောင်းတွေကအနည်းဆုံး1000ကိုဒီကနေ့တနင်္ဂနွေညပိုင်းမှာမိသားစုတွေစီပြန်ပြီးတော့ပေးအပ်သွားမယ်လို့နယူးဇီလန်ရဲ့ကော်မရှင်နာမင်းကြီးမိုက်ဘော့ရှ်ကပြောပါရယ်။ရုပ်လောင်းတွေကိုမိသားစုတွေစီကိုမှားယွင်းပေးတာမျိုးမဖြစ်အောင်ကြိုးစားနေကြောင်းလဲတေမှုတေကင်းစုံစမ်းရေးအရာရှိချုပ်ဒက်ဘရာမာရှော်ကပြောပါရယ်တေဆုံးသူတွေရဲ့ရုပ်လောင်းတွေအလုံးကိုဗုဒ္ဓဟူးနေ့နောက်ဆုံးထားပြီးမိသားစုတွေစီပြန်ပေးနိုင်မယ်လို့နယူးဇီလန်အစိုးရကမျှော်လင့်ထားပါရယ်ဒီကနေ့တနင်္ဂနွေနေ့မှာပါကစ္စတန်နိုင်ငံကွေတာမြို့ကိုပြေးဆွဲနေတဲ့ရထားတစ်စီးပေါ်မှာဘုံးပေါက်ကွဲခဲ့တဲ့အတွက်3ဦးတေဆုံးပြီးအနည်းဆုံး6ယောက်ဒဏ်ရာရသွားတယ်လို့ပါကစ္စတန်ရဲဌာနတာဝန်ရှိသူတွေကပြောပါရယ်ဘလူချစ်စတန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ဒီဘုံးပေါက်ကွဲမှုကဘယ်သူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အရင်ကတော့ဒီလိုရထားတွေကိုတိုက်ခိုက်တာမျိုးကိုဘလူချ်ခွဲထွက်ရေးသမားတွေကလုပ်ခဲ့ဘူးတာတွေရှိပါတယ်။ Slovakia သမ္မတရွေးကောက်ပွဲပထမအကြိမ်မဲရလက်တွေဒီကနေ့ထွက်ပေါ်လာတာမှာတော့ Zuzana Kaptubo ကမဲရီတွေအများဆုံးရခဲ့ပါတယ်မနေ့စနေနေ့ကကျင်းပခဲ့တဲ့သမရရွေးကောက်ပွဲကိုသမရလောင်း73ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးမဲအလုံးနီးပါးကိုရေတွက်ပြီးချိန်မှာအသက်45နှစ်အရွယ်တဘာဝပဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးရှင်နေကက်ပူတိုဗာကမဲအရီတွေ 40.500 ခိုင်နှုန်းနဲ့အများဆုံးရရှိခဲ့ပါတယ်လက်ရှိအာနာယ SD ပါတီကထောက်ခံတဲ့ဥရောပကော်မရှင်ဥက္ကဋ္ဌမာရော့စ်ဆက်ကိုဗစ်ကတော့မဲရီအတွက် 18.9% ခိုင်နှုန်းနဲ့ဒုတိယအများဆုံးရရှိခဲ့ပါတယ်
။တနင်္ဂနွေနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်မြသဇင်အောင်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှူးကမတ်ဆူမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါတယ်ရှင်။အခုကျွန်တော်တို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.